ီနယ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရဟာရိုဟင်ဂျာတွေအပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်မှုဖြစ်တယ်ဆိုတာသိသာထင်ရှားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Red Tiller Sen ကနိုဝင်ဘာ22ရက်နေ့မှာတရားဝင်ပြောကြားလိုက်ပါတယ်။ဒါအပြင်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းသူကပြောပါတယ်။ဒီပြောကြားမှုဟာရခိုင်ပြည်နယ်မြောက်ပိုင်းကနေမြေရှင်းလင်းမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကိုပြည်ပပစ်မှတ်ထားတဲ့အရေးယူမှုမျိုးချမှတ်မယ်ဆိုတဲ့အဓိပ္ပာယ်သက်ရောက်စေပါတယ်။အလားတူသဘောထားမျိုးပြီးခဲ့တဲ့ရက်ပိုင်းတွေကဗီဒိန်ပြင်သစ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းဖော်ပြပြီးပါပြီ။တိုက်ဆိုင်တယ်လို့ဆိုရမလားအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကတာဝန်ရှိသူတွေ ethnic cleansing လုပ်တယ်လို့ပြောဆိုတဲ့တည့်ရက်ထဲမှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်ဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့ပူးတွဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံရီချမ်းမြို့ကိုရောက်ရှိနေခြင်းလည်းဖြစ်ပါတယ်။နောက်နေ့ဒီမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံသမ္မတဘူစစ်ကော်မရှင်ဒုဥက္ကဋ္ဌအပါအဝင်ထိပ်ပိုင်ခေါင်းဆောင်အနေနဲ့တွေ့ဆုံပါတယ်။တွေ့ဆုံမှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဟာမြန်မာတပ်မတော်ဘက်ကရပ်တည်တဲ့အကြောင်းလဲပါဝင်ပါတယ်။2015ခုနှစ်လောက်ကအဆင်မပြေဖြစ်ခဲ့တဲ့မြန်မာတပ်မတော်ဟာတရုတ်နိုင်ငံနဲ့ပြန်ပြီးနှိကပ်သွားနိုင်မလားတပ်မတော်ဘယ်လမ်းကြောင်းတွေရွေးချယ်နိုင်မလဲဆိုတာခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပါ
။တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်ရင်တရုတ်ကွန်မြူနတီပါတီကတရုတ်ပြည်သစ်ထူထောင်တဲ့1949ခုနှစ်တုန်းကပထမဦးဆုံးအသိအမှတ်ပြုတဲ့အထက်မှာမြန်မာနိုင်ငံပါဝင်ပါတယ်။နောက်ပိုင်းကာလတွေမှာလည်းတရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးအလွန်ကောင်းခဲ့တာတွေ့နိုင်ပါတယ်။မြန်မာနိုင်ငံဟာနယ်နိမိတ်ချင်းရှေရှေလျားလျားထိစပ်နေတဲ့အိမ်နီးချင်းလေးနိုင်ငံထဲမှာတရုတ်နဲ့ပဲနယ်နိမိတ်သက်မဲ့ရေးကိစ္စအောင်မြင်မြင်လုပ်နိုင်တာတွေ့ရပါတယ်။နှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့တာတွေဟာမြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်အာဏာသိမ်းအုပ်ချုပ်မှုစတင်ပြီး9နှစ်အကြာ1969ခုနှစ်မှာစတင်ပြတ်ပြားပါတယ်။1969ခုနှစ်ဇွန်လမှာတရုတ်ဗမာအရေးခင်းဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်စီးပွားရေးတန်ရုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများမြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံနဲ့ခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနတီပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအတော်လေးစိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုလုံနေတဲ့ကချင်စစ်ဗိုလ်နော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ချားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနတီပါတီဘကပအလံအောက်မှစုစည်းပြီး1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာရှမ်းပြည်နယ်ကိုလက်နက်လူသူအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်စေပါတော့တယ်
။မြန်မာနိုင်ငံရဲ့သဘုံတွေကိုဘဂဘအလံအောက်မှာစူးစီးတက်ခိုက်စီတယ်ဆိုပေမဲ့တကယ်တက်ခိုက်တဲ့စီမှာတရုတ်နိုင်ငံသားဗော်လန်တီးယားတပ်ဖွဲ့တွေလည်းအများအပြားပါဝင်ခဲ့လို့တရုတ်နိုင်ငံရဲ့ကျူးကျော်တက်ခိုက်မှုလို့လည်းသတ်မှတ်နိုင်ပါတယ်။အဲဒီချိန်ကစတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပြတ်ပြားပြီးမြန်မာတပ်မတော်ကလည်းအဲဒီဘဂဘသဘုံတွေကိုနှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်1989ဘဂဘခေါင်းဆောင်မှုပြိုကွဲပြီးနောက်ပိုင်းတီးခြားအဖွဲ့တွေအဖြစ်ကြံရစ်တဲ့ကိုကန့်ဝမိုင်းလာကချင်တရားတစ်စစ်တွေသားတပ်ဖွဲ့တွေနဲ့အဲ့ဒီချိန်ကမြန်မာစစ်အစိုးရအပြစ်ခတ်ရက်စဲညဉ့်ညံ့ရေးရပါတယ်။တရုတ်နဲ့လည်းဆက်ဆံရေးပြန်တည်ဆောက်လာနိုင်ပြီးကုံတွယ်ရေးတွေလုပ်ပါတယ်
။နောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်စီးပွားရေးအရာအရေးယူတန်းခတ်ပိတ်ဆို့မှုတွေလုပ်လာတဲ့အခါမြန်မာစစ်အစိုးရဟာတရုတ်အစိုးရနဲ့အတော်လေးနှိစက်သွားခဲ့ပါတယ်။ဒီလိုနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်တဲ့စစ်အာဏာရှင်အစိုးရလက်ထက်တလျှောက်လုံးကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာတရုတ်အစိုးရဟာစစ်အစိုးရကိုအကာအကွယ်ပေးရင်မြမတန်ရန်စာတထုတ်ယူတာတွေရင်းနှီးမြှုပ်နှံတာတွေကုန်သွယ်တာတွေအကြီးအကျယ်လုပ်နိုင်ခဲ့ပါတယ်။ဒီလိုမြမတက်မတော်နဲ့တရုတ်နိုင်ငံကြားကကောင်းမွန်နှိစက်နေတဲ့ဆက်ဆံရေးဟာ2015ခုနှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာအကြီးအကျယ်ပြန်ပြီးပြက်စီးသွားခဲ့ပြန်ပါတယ်။အကြောင်းကတော့2009ခုနှစ်မှာမြမတက်မတော်ကတိုက်ခိုက်မောင်းထုတ်ထားတဲ့ဖုန်ချားရှင်ဦးဆောင်တဲ့ကိုကန့်တပ်ဖွဲ့တွေဟာတရုတ်နယ်စပ်မှာရုတ်တရက်ပြန်ပေါ်လာပြီးမြမတက်မတော်ကိုအတေပြောက်အထိခိုက်အကြအဆုံးများအောင်တိုက်ခိုက်ခဲ့လို့ပါပဲ။အဲဒီနောက်တရုတ်တက်မတော်ကမြမနယ်စပ်မှာစစ်အင်အားပြသတဲ့အထိအခြေအနေတင်းမာခဲ့တယ်လို့မြမတက်မတော်ခေါင်းဆောင်တွေကလည်းတရုတ်နိုင်ငံအပေါ်မယုံကြည်မှုနဲ့မုန်းတီးမှုတွေပေါက်ဖွားလာစေခဲ့ပါတယ်။အခုတော့အခြေအနေတွေတမျိုးတစ်ပုံဖြစ်လာပြန်ပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးမွတ်စလင်6သိန်းလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေပြေးဝင်သွားတဲ့ကိစ္စအပေါ်အမေရိကန်ပြည်ထောင်ပြင်သစ်နဲ့ဥရောပနိုင်ငံတွေကမြမတက်မတော်အပေါ်အပြစ်တင်လာပြန်ပါပြီ။ အရင်နှောင်းကလိုနိုင်ငံအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့တာလုပ်မဲ့အစားတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတချို့ကိုပြစ်မှတ်ထားအရေးယူဖို့ပြင်ဆင်နေကြပါပြီ။ဒီအချိန်ဒီမှာတရုတ်နိုင်ငံကလည်းလက်မနှေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအရေးမြန်မာအစိုးရနဲ့တက်မတော်ဘက်ရက်တီပြရင်မြန်မာကိုကူညီမယ်လို့ကတိတွေပေးနေပါပြီ။တရုတ်နိုင်ငံတက်မတော်ခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေကလည်းနှစ်နိုင်ငံတက်မတော်နှစ်ရက်ပူးပေါင်းဆောင်ရွက်မှုမြှင့်တင်ဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောဆိုစည်းရုံးနေပါပြီ။ဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ခေါင်းဆောင်တွေအတွက်ရွေးစရာလမ်းကြောင်းတစ်ခုပေါ်ပေါက်လာပါတယ်
။တခုကတော့အရင်စစ်ဆေးရလက်ထက်တုန်းကလိုပဲဒို့တွေလုတာဘာမှမမှားဘူး။အမေရိကန်နဲ့အနောက်နိုင်ငံကအရေးယူခြင်းလဲယူတရုတ်ရဲ့ကာကွယ်နဲ့ဆက်ပြီးရပ်တည်မယ်ဆိုတဲ့လမ်းဖြစ်ပါတယ်။နောက်တစ်လမ်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းအရေးမှာအစိုးရနဲ့ပူးပေါင်းဖြည့်ရှင်ပြီးပိတ်ဆို့အရေးယူတဲ့နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ဆွေးနွေးညှိနှိုင်းပိတ်ဆို့အရေးယူမှုကနေလွတ်ကဲအောင်ကြိုးစားတာတရုတ်တပ်မတော်နဲ့တင်မကအင်အားကြီးအနောက်နိုင်ငံတပ်မတော်တွေနဲ့ပါဆက်ဆံရေးကောင်းမဖြစ်မနေစူးစမ်းတာမျိုးပဲဖြစ်ပါတယ်တပ်မတော်ခေါင်းဆောင်တွေအနေနဲ့တပ်မတော်တရားလုံးအတွက်တိုင်းပြည်အတွက်အကျိုးဖြစ်ထိုးစေမဲ့ကောင်းမွန်တဲ့လမ်းကိုရွေးချယ်သင့်ပါကြောင်းပြင်ပြလိုက်ရပါမယ်